နင်းတိုင်းတိုင်းဒေသကြီးပဲဒီကနေ့ဆန္ဒဖော်ဆုပ်နေတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေမြေယူပုံတွေရာဘာကြီးစင်နဲ့ပြစ်ခတ်နေမှုကြောင့်တန်ရာရရှိသူရှိခဲ့သလိုအဖမ်းဆီးသူလည်းရှိနေတာပါဒီနေ့မနေ့အစောပိုင်းမှာထဝယ်မြို့ကဆန္ဒပြလူအုပ်တွေရဲ့တပိတ်စစ်ကြောင်းကိုရဲတပ်ဖွဲ့တွေကဖြိုခွင်းရမှာထိခိုက်တန်ရာရရှိမှုရှိခဲ့တယ်လို့ဆန္ဒဖော်ထုတ်ပွဲမှာပါဝင်တဲ့လူငယ်တူကပြောပါတယ
်ဒီလိုပါမနေ့ကျွန်တော်တို့ဒီတပိတ်စစ်ကြောင်းကပုံမှန်တိုင်းပဲကျွန်တော်တို့ဆုံနေကြနေရာရှိတယ်ပေါ့လေဒီနေ့မနေ့ကျတော့ရဲတပ်ဖွဲ့ကအဲ့ဒီသူ့ရမှာလာပြီးတော့စောင့်နေတာပေါ့နော်ဆိုတော့အဲ့ဒီနေရာမှာတပိတ်စစ်ကြောင်းကသူ့လို့မရဘူးတခြားနေရာတစ်ခုမှာသွားစုပြီးတော့မှဒီဆန္ဒတပိတ်စစ်ကြောင်းကထွက်လာတာပေါ့နော်အဲ့လိုထော်ပါပြီးတော့မှဟိုကဲတင်လမ်းဖုန်ကိုရောက်တော့ဒီရက်တဖွဲ့ကနေပြီးတော့ရှုပ်လာပြီးတော့မှလက်ရည်ဘုတ်တွေနဲ့ပြတဲ့ property နဲ့စပ်ပြတာပေါ့စပ်ပြတဲ့ခြေတော်မှာလက်ဆက်နိုင်နေစံကမင်းလို့ရှိရောတနက်ဖို့တာအချက်ဆက်ဆက်လာလို့ရှိတယ်ဒါကစပ်ပြတာပေါ့နော်အဲ့ဒီမှာခဏလူစုကွာသွားတယ်ပေါ့နော်လူစုကွာသွားပြီးတော့ခဏပြန်မှာပဲဒီတပိတ်ဆက်ချောင်းကပြန်ပြီးတော့လူစုမျိုးသွားတယ်ဆိုတော့ဒီကြာချစ်တဲ့ကြတော့အဲ့ဒီမှာဒီလူစုခွဲကြတာလူစုခွဲပြီးနောက်မှာဒီရက်တဖွဲ့ကဒီအော်ဒါတီလမ်းဆောင်ကိုထားရောက်လာတာပေါ့နော်အဲ့မှာတချို့ကြံခဲ့တဲ့သူတွေကတို့ဒီစန္ဒဆက်ပြလာပြီးတော့ရက်တဖွဲ့ကအဲ့ဒီအော်ဒါတီလမ်းဆောင်မှာထပ်ပြီးတော့ထပ်ပြီးတယ်အဲ့ဒီမှာတော့မီခိုဖုန်းရောမတုံတော့ဘူးတော့ဖြစ်နေပြတယ်ခံရတဲ့သူကတို့ကိုချင်းချင်းကျွန်တော်တို့ပြရတာကတော့ရှင်းတဲ့ကိုနေလို့ရှိမယ်အဲ့ဒီကလေးလေးတွေပေါ့နော်ဒီရှိတယ်တော့စန္ဒပြစပိတ်စစ်ကြောင်းမှာဥဆောင်တဲ့မှာပါတဲ့သူတွေလည်းပါတယ်ပေါ့နော်ဒီတရားလေးတွေကြားကြတယ်အနည်းဆုံးတော့6ရက်လောက်ရှိတယ်လို့သိရတယ
်ထဝယ်မြို့ကရပ်ပြင်းလမ်းဆုံမှာရှိတဲ့သပိတ်စစ်ကြောင်းကိုရဲတပ်ဖွဲ့တွေကပရမကျင်းဖြိုခွင်းပြစ်ကပ်ပြီးလူစုကွဲထွားတဲ့လူအုပ်ကိုအုတ်သရာကြီးလမ်းဆုံမှာထပ်မံပြစ်ကပ်မှုတွေလှုပ်ဆောင်နေတယ်လို့အဆိုပါလူငယ်ကပြောပါတယ်မြေရီယူဘုံကြောင့်ထိခိုက်ထားသူတွေကိုတော့ထဝယ်မြို့စပူတီတီအရေးပေါ်လူနာကူညီဆဲဆောင်ရေးဖွဲ့မှစေကူစားမှုခံယူနေရပါတယ်ဒီဆန္ဒပြမှုဖြိုခွင်းရမှာလူသူဦးကလည်းလုံခြုံရေးတပ်ဖွဲ့တွေကနေဖမ်းဆီးခဲ့တယ်လို့သူကဆိုပါတယ်
အော်ဒါကြီးလမ်းဆောင်မှာလည်းဒီပြောက်ဖက်ခံလိုက်ရတာပေါ့နော်ဒီလိုဆက်တည်ရတဲ့ချင်းတွေကတော့အဲ့လိုပါခင်ဗ
ျအလားတူမြေမြို့မှာလည်းဒီကနေ့လူဆောင်တဲ့ရှိဆန္ဒပြခဲ့ရမှာကျောင်းဆရာမ၄ဦးပါဝင်လူ6ဦးဖမ်းဆီးခံရတယ်လို့အထွေထွေတပိတ်ဝန်ရံသူဦးအေးမြင့်ကပြောပါတယ
်ဆန္ဒပြပြီးတော့ဖြုတ်လိုက်တဲ့ချိန်မှာလက်ကြောင်းလို့ဒီလိုပိတ်ထားလို့ဖြုတ်လိုက်တဲ့ချိန်မှာအဲ့ကောင်ကဝယ်ဆွဲတာဆန္ဒကြီးကျော်ကျော်လာသူတို့တပိတ်ကိုခွဲလိုက်တော့လေပိတ်ရပလိုက်တော့ရပြီးတော့လူစုခွဲတဲ့ချိန်မှာအတဲဝယ်ဆွဲတော့ကျောင်းဆရာမ၄ဦးတော့ဖမ်းခံရတယ်တခြားလူကမြို့သားနေရာပေါ်တဲ့လူဆိုတဲ့မြို့သားနေရာပေါ်ဒီနောက်မှာလုံလုံနေတဲ့လူစုမနေရာ
မြေမြို့တွင်နောင်လေစသစ်လမ်းမှာတပိတ်ဖြိုခွင်းခံရပြီးလူ6ဦးဖမ်းခံထားရတယ်လို့သူကဆိုပါတယ်လက်ရှိထဝယ်မြို့နဲ့မြေမြို့တွင်တပိတ်ဥဆောင်သူတွေအနေနဲ့လုံခြုံရေးချင်နေရသိမ်းရှောင်နေရတယ်လို့ဥဆောင်သူတွေကဆိုပါတယ်ဖေဖော်ဝါရီတရနေ့မနေ့ပိုင်းကပြည်တော်စုသမ္မတမြန်မာနိုင်ငံတော်သမ္မတယွန်းကအမိတ်ကြော်ညာစာမှတ်တိတ်မြင့်ဆောင်2023နဲ့အရေးပေါ်အခြေအနေကြေညာခဲ့ပြီးမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုသမ္မတကာကွယ်ရေးဦးစီးချုပ်ဆံအနာလွှဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ်သမ္မတကနေအနာဆိုင်နေခဲ့ပြီးနောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတအပါအဝင်ပြည်တော်စုဆိုရဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တို့နဲ့ဆိုရဖွဲ့ဝင်တွေထုတ်တော်ကိုယ်စားလှယ်တွေထိန်းသိမ်းခံခဲ့ရသလိုတိုင်းနဲ့ပြည်နယ်အလုံးမှာကန့်ကွက်တပိတ်မောက်ဆန္ဒပြမှုတွေရှိလာပြီးဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်ခင်ဗျာ